ဟုတ်ပါရှင်ဗျာမလနဲ့ရဲ့နေ့ AFP သတင်းဌာနကမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတဲ့အကြမ်းဖက်ပြဿနာဆိုင်ရာသတင်းဆောင်မတစ်ခုဖော်ပြခဲ့ပါတယ်တရားဝင်အမှုခင်းစီးရင်စရာတွေကိုကြည့်လိုက်ရင်တော့မြန်မာနိုင်ငံမှာမတိမ့်မှုဆိုတာရှားပါးတဲ့ယာစွမှုဖြစ်ပြီးအိမ်တွင်းအကြမ်းဖက်မှုဖြစ်လဲတွေ့ရမှာမဟုတ်ပါဘူးတဲ့ဒါပေမဲ့လက်တွေ့ဘဝမှာတော့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဟာနေ့တတူကပုံမှန်ကိစ္စလိုဖြစ်နေပြီးအကျိုးဆက်အနေနဲ့ဒါဟာတာမန်ဖြစ်ရုပ်ဖြစ်စဉ်လိုပဲသဘောထားခံနေရလို့အထူးအဆမဟုတ်တော့တယ်လို့ဖြစ်နေတယ်လို့ရှင်းနေတွေနဲ့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်မြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်မှုဟာမိသားစုကိစ္စလိုသဘောထားခံနေရတဲ့အတွက်ရဲကိုတိုင်ရင်တောင်းအမှုဖွင့်ပေးတာမဟုတ်ဘူးလို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူရှင်းနေဒေါ်လှလှကြီးကဆိုပါတယ်တဲ့ဒီကိစ္စဟာအိမ်တော်ရေးမှာအမျိုးသမီးတွေတွေ့ကြုံရမယ်ပုံမှန်ကိစ္စသာဖြစ်တယ်လို့အများကရှုမြင်နေကြစေပဲလို့လည်းဆိုပါတယ်ကုလသမဂ္ဂကတော့အမျိုးသမီးတွေနဲ့မိန်းမငယ်တွေအပေါ်အကြမ်းဖက်တာဟာနိုင်ငံရေးမှာလူမကြားတဲ့အတန်တိတ်အရေးပေါ်ပြဿနာဖြစ်သတိပေးလိုက်ပြီးတော့ရက်ရွာအတိုင်းဝိုင်းရက်တဖွဲ့တရားရေးစနစ်တွေအနေနဲ့လုံးဝသတိမခံသင့်တဲ့ကိစ္စအဖြစ်တောင်းဆိုလိုက်ပါတယ်လိလချက်တွေအရမြန်မာနိုင်ငံမှာပြီးခဲ့တဲ့2016ခုနှစ်အတွင်းအမျိုးသမီးအနည်းဆုံး5ပုံတပုံဟာလျောက်ကြားတွေရဲ့အကြမ်းဖက်ခံရတယ်လို့သိရပါတယ်2016ခုနှစ်ကမြန်မာနိုင်ငံမှာမနှိမ့်မှုပေါင်း1130မှုရှိခဲ့ရာက2019မှာ1405မှုရှိလာခဲ့ပြီးအဲ့ဒီထဲက3ပုံ2ပုံဟာအရွယ်မရောက်သေးတဲ့ကလေးငယ်တွေအပေါ်ကျွလွန်ခဲ့တာလို့အစိုးရစီးရင်စရာတစ်ခုကဖော်ပြပါတယ်တဲ့ရှင်းနေဒေါ်လာလကြီးကတော့အဲ့ဒီကိန်းကနန်းဟာတကယ့်အရေးအတွက်ရဲ့အစွန်းတွက်လောက်သာရှိတယ်လို့ဆိုပါတယ်ကျွလွန်ခံရတဲ့သူတွေဟာအလူတူလို့မဟုတ်ကြောင်းတက်သည့်ပြဖို့လိုအပ်ပြီးအမှုထင်ရှားရင်တောင်ကျွလွန်ခံရတဲ့သူအပေါ်ပြစ်တင်ပြောဆိုခံရလိမ့်ရှိပါတယ်တဲ့ဒါအပြင်မြန်မာမှာအိမ်တွင်းအကြမ်းဖက်မှုအတွက်တိကျတဲ့သီးသန့်ဥပဒေရေလိုလည်းမရှိသေးသလိုအမျိုးသမီးအခွင့်အရေးတွေအပေါ်လေးစားအသိမှတ်ပြုတဲ့ဒလီလည်းမြန်မာမှာမထွန်းကားသေးဘူးလို့ဆောင်းမကဖော်ပြပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဟာကမ္ဘာပြဿနာလည်းဖြစ်ပြီးအမျိုးသမီး၃ဦးမှ၂ဦးအကြမ်းဖက်ခံရတဲ့အတွေ့အကြုံရှိနေပါတယ်တဲ့။မြန်မာမှာတော့လင်းကရိုင်းနဲ့နှိမ့်ဆက်လို့မယားကရဲကိုတိုင်ရင်လည်းလင်းမယားချင်းကိစ္စဆိုပြီးတော့ရဲကအရေးမယူတာယောက်ျားသားတွေလွှမ်းမိုးတဲ့တရားစီရင်ရေးအလေးအထအစရှိတာတွေရှိနေပါတယ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးများအပေါ်ကြမ်းဖက်မှုကာကွယ်တပ်စီရဲ့ဥပဒေပြင်ဆင်ချက်မူကြမ်းဟာခုနှစ်နှစ်လောက်အကြိမ်နဲ့ညှဉ်းခုန်ခဲ့ကြပြီးမှပြီးခဲ့တဲ့ဇန်နဝါရီလကပေါ်ထွက်လာခဲ့ပါတယ်အပြောင်းအလဲတွေပေါ်လာတော့မယ်လို့ညွှန်လင်းကြသူတွေရှိပေမဲ့ရှင်းနေဒေါက်တာကြီးကတော့ဒီထက်အများကြီးပိုကောင်းဖို့လိုအပ်နေသေးကြောင်းပြောပါတယ်လက်ရှိအနေနဲ့မတိမ့်မှုကျူးလွန်သူကိုထောင်ဒဏ်အများဆုံး20အသက်12နှစ်မပြည့်သူကိုကျူးလွန်မယ်ဆိုရင်ထောင်ဒဏ်တစ်သက်ချမှတ်နိုင်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတကယ်မနိုင်မှုကတော့မြင့်တက်နေစေဖြစ်တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။သောတာရှင်များခင်ဗျာမနက်တည်းကနေ့ CGTN သတင်းမှာတော့မြန်မာနဲ့အိန္ဒိယချားကသဘောတူညီမှုအစ်စ်တွေနဲ့ပတ်သက်တဲ့ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။တမတာဥပဝင်းမြင့်ရဲ့အိန္ဒိယခရီးစဉ်မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နိုင်ငံခြားအပြန်အလှန်ဆက်ဆံမှုအချိန်အဟုန်မြင့်တက်ရေးသဘောတူညီချက်ဆက်ချက်လက်မှတ်ရေးထိုးခဲ့ကြပါတယ်။အထက်တွေရဲ့ဥတီချက်ကပြည်ပခောက်တွေပေါ်ပေါက်နေတဲ့ရခိုင်ပြည်နယ်တည်ငြိမ်တိုးတက်ဖွံ့ဖြိုးဖို့ပြည်내တွင်းကစီမံကိန်းတွေတူးမြင့်အကောင့်တွေဖော်နိုင်ဖို့ဖြစ်ပါတယ်တဲ့အဲ့ဒီစီမံကိန်းတွေထဲမှာအင်ဖာနဲ့မန္တလေးဓာတ်ရိုက်ပြည့်စွဲ့မဲ့ဘတ်စကားလိုင်းအစီအစဉ်ပါဝင်ပြီးလာမယ့်အီဗီလာအတွင်းမှာစတင်နှံ့လိမ့်မယ်လို့ညွှန်လို့ရပါတယ်တဲ့နိုင်ငံစုပေါင်းစီစဉ်ရေးဂိတ်ကိုလည်းမြန်မာပြည်ချမ်းတမှုမြို့မှာထားရှိမှာဖြစ်ပါတယ်ဒါအပြင်နိုင်ငံကားအဝင်ထွက်ကိစ္စကိုလည်းမကြခင်ပြည်ပြတ်အောင်ဆွေးနွေးကြမယ်လို့ဆိုပါတယ်အလားတူမြန်မာအိန္ဒိယနေဆက်ဒေသဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေအပေါ်မှာလည်းနိုင်ငံကျင်းနဲ့အားရမှုရှိကြတယ်လို့ဆောင်းမကဖော်ပြပါတယ်။အဲ့ဒီအစီအစဉ်အရပြီးခဲ့တဲ့3နှစ်အတွင်းမြန်မာဘက်မှာစာသင်ကျောင်းပေါင်း43ကျောင်းကျန်းမာရေးဌာန18ခုတံခါးပေါင်း52ခုနဲ့လမ်းတွေတည်ဆောက်နိုင်ခဲ့ပါတယ်တဲ့။ဒါ့အပြင်2020-21ကာလအတွင်းနောက်ထပ်စီမံကိန်း29ခုအကောင့်ထပ်ဖော်ဖို့လည်းရှိနေပါတယ်။ဒါ့အပြင်အချမ်းဖက်အုပ်စုတွေရဲ့အန္တရာယ်ပူးပေါင်းကာကွယ်တားဆီးရေးဟာလည်းနိုင်ငံခြားအရေးကြီးတဲ့အတွက်ဆွေးနွေးမှုမှာပါဝင်ခဲ့ပါတယ်။သမရဥဝင်းမြင့်ရဲ့လေးရကြအိန္ဒိယခရီးစဉ်ဟာအိန္ဒိယရဲ့အရှိထိတွေ့မူဝါဒကိုထပ်မံပြီးတော့ပံ့ပိုးပေးလိုက်တာဖြစ်ကြောင်းလည်းဆောင်းမမှာဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။